ဆွီဒင်နိုင်ငံဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်နဲ့တရားဝင်အလှည့်ပတ်ရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကညီညာရေးဖြစ်စဉ်ဟာမလွယ်ကူတဲ့အကြောင်းမြန်မာနိုင်ငံရဲ့ညီညာရေးလုပ်ငန်းစဉ်ဒီမှာပြည်သူအလုံးဝင်ပါဝင်လှုပ်ဆောင်ကြဖို့လိုအကြောင်းဒေတာဆန်တော်ဂျင်တင်နန်နေဆွီဒင်နိုင်ငံမှာရောက်ရှိနေတဲ့မြန်မာမိသားစုတွေနဲ့တွေ့ ော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာတနင်္လာနေ့ကဆွီဒင်ဝန်ကြီးချုပ်စတီဖန်လိုဗီယန်နဲ့ပူးတွဲကျင်းပတဲ့တနင်္လာရှင်းလင်းပွဲအတွင်းမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဟာမလွယ်ကူတဲ့အကြောင်းဒါပေမဲ့မြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီရရှိအောင်အစိုးရအနေနဲ့ဆက်လက်ဆောင်ရွက်တော့မှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။အလားတူပဲဆွီဒင်နိုင်ငံမှာရောက်နေကြတဲ့မြန်မာမိသားစုဝင်တွေနဲ့သူမတဲခိုတဲ့စတော့ခ်ဟ ோம் မြို့က Grand Hotel မှာပြုလုပ်တဲ့တွေ့ဆုံပွဲမှာလည်းတက်ရောက်လာတဲ့ပရိသတ်တွေကမြန်မာနိုင်ငံငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်လို့မေးထားတဲ့မေးခွန်းကိုပြန်လည်ဖြေကြားရမှာငြိမ်းချမ်းရေးဖြစ်စဉ်ကမလွယ်ကူတဲ့အကြောင်းကိုအခုလိုထပ်မံပြောကြားခဲ့ပါတယ်။င
ြိမ်းချမ်းရေးဖြစ်စဉ်ဆိုဘယ်တော့မှမလွယ်ဘူး။တခြားနိုင်ငံတွေရဲ့ငြိမ်းချမ်းရေးဖြစ်စဉ်ကြီးကြီးလိုက်ပါ။တခြားကမ္ဘာပေါ်မှာအခုပေါ့နော်။ကမ္ဘာဖြစ်စဉ်သမိုင်းကြီးကြီးလိုက်ပါ။ရှေ့ကသမိုင်းကြီးအောင်ကြီးပါလား။ဖြစ်စဉ်သမိုင်းမှာဈေးအနာမေးကြီးဆိုလို့ရှိရင်တချို့တောင်အာဖရိကနိုင်ငံကြီးနဲ့ပြီးတော့အော်ဒါအာဖရိကနဲ့တော့ချစ်တောင်အမေရိကနိုင်ငံကြီးနဲ့ပြီးတော့မြောက်အိုင်လန်စသဖြင့်ပေါ့နော်။အဲ့ဒီနိုင်ငံတွေကိုကြီးလိုက်လို့ရှိလို့ရှိရင်ဒီလူစင်ရင်းဖို့အတွက်ငြိမ်းချမ်းရေးရဖို့အတွက်ဆိုတော့တော်တော်ကိုလုပ်ရတယ်။ဒီပေါင်းများစွာကြာဆယ်စုနှစ်နဲ့ကြာတယ်။ဟိုရှေ့တိုးလိုက်နောက်ဆိုးလိုက်ဒုတိယမှုရှိလိုက်ဆိုးရုံမှုရှိလိုက်တိတ်တော့ဒိဋ္ဌိခါတယ်တိတ်တော့သိရှိရတယ်တိတ်ရှိရတယ်အဲ့တော့အလုံးဟာတစ်ချိန်တစ်ခါမှာတော့ငြိမ်းချမ်းရေးရခြင်းဟာငါတို့အလုံးအတွက်အကျိုးရှိတယ်။ငြိမ်းချမ်းမရခြင်းဟာငါတို့တယောက်မှအတွက်အကျိုးရှိဘူးဆိုတာလက်ခံတဲ့အခြေအနေရောက်သွားမှဒီငြိမ်းချမ်းရေးကိစ္စမှာပြီးတော့ဆိုပ
ါမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာပြည်သူတွေကိုယ်တိုင်ပါဝင်လှုပ်ဆောင်ကြဖို့ကိုလည်းတောင်ဆန်းစုကြည်ကတိုက်တွန်းပြောကြားခဲ့ပါတယ
်။ငြိမ်းချမ်းရေးဖြစ်စဉ်မှာသူတွေကြွားလာနိုင်တာမှာဆိုလို့ရှိရင်အုပ်စုကြီးတော်များတယ်တခြားနိုင်ငံတွေကတော့မများဘူးနော်တခြားကျော်ရနိုင်ငံမှာဆိုငြိမ်းချမ်းရေးရဖို့ဆိုတာဟာလည်းလည်းတိုင်းကအခွင့်အရေးတော်တော်များများနဲ့ကျော်ရကညှိနှိုင်းပြီးလုပ်နေရတာတခြားနိုင်ငံတွေမှာဆိုအများကြီးငြိမ်းချမ်းရေးရဖို့ကအလုံးစုံတစ်ခွင့်နှစ်ခွင့်တောင်ပဲရှိရတာအဲ့တော့ဘယ်တော့အကောင့်ဖြစ်ပေါ်မှာလဲဆိုတာဟာဟိုကျမတို့တခြားမပြောနိုင်ကျမတို့တော့အများဆုံးကောင်းတဲ့ပုံကျင်းတာပေါ့အဲ့ဒီလိုညာဆုံးကောင်းတဲ့ပုံဥစ္စာဒီသူဒီသားတွေကအလုံးဝဆိုတော့ကုညီရတယ်။အလုံးဝငင်းချိုင်းဘက်ကိုတွန်းပေါ်ရတယ်။ဒီငင်းချိုင်းရဲ့မှာပေါင်နေတဲ့အစုအခွဲ့ကိုငင်းချိုင်းဘက်ကိုတွန်းပေါ်ရတယ်။ငင်းချိုင်းဖြစ်စေတဲ့ခြေဖမ်းတွေကိုစမ်းဖို့အားပေးရတယ်။ငင်းချိုင်းမဖြစ်စေတဲ့ခြေဖမ်းတွေစမ်းဖို့ဟာကိုဒါကိုတားဆီးရတယ်။ဒါကိုမကြိုက်ကြောင်းလို့ဒီသူဒီသားတွေကတိတိကျကျပြောရတယ်။ငင်းချိုင်းမရဘူးချင်းချင်းဟာသူတို့အတွက်အကျိုးရှိတယ်။တကယ်ကိုမမကံကံလုပ်နေတဲ့လူတွေအတွက်ဘာမှအကျိုးရှိနိုင်ဘူး။အဲ့တော့ဒီသားရဲ့ကျွန်တော်ဟိုဒီမိုကရေစီအတွက်ကျွန်တော်တို့ဟိုဆက်လုပ်နေတော့ကကျောင်းမနေတော့ခဏခဏတချို့မင်းတယ်ဒီမိုကရေစီဘယ်တော့ရမလဲ။အဲ့တော့ကျွန်မအမြဲပဲပြန်ဖြေတယ်။ကိုပြန်ပြီးဒီမိုကရေစီရဖို့အတွက်ကိုဘယ်လောက်ရလုပ်နေသလဲ။ကိုဘယ်လောက်ရနေလုပ်နေသလဲဆိုတာပေါ်မှာအခြေခံပြီးတော့ဘယ်တော့ဒီမိုကရေစီရမလဲဆိုတာတွက်လိုက်တော့ကိုဘာမှမလုပ်နေလို့ရှင်ကြားရတော့မှမဟုတ်ဘူးလို့တွက်။ကျွန်မအဲ့လိုပဲဖြေသိရှင်။ငင်းရရဲ့ပတ်သက်လို့ကျွန်တော်ဒီလိုပဲမြင်ပြဖြေရှင်
။ကွန်ဆာဟာအမေရိကန်နိုင်ငံဝါရှင်တန် DC မြို့အခြေစိုက်ကချင်မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌပါ။သူကတိုင်းပြည်ရဲ့စစ်မှန်တဲ့အာဏာဟာအစိုးရအဖွဲ့အကြီးအကဲလက်ထက်မှာမရှိတဲ့အတွက်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်အခုလောက်ကြံ့ကြာပြီးခရီးမရောက်နိုင်ဖြစ်နေတာလို့သုံးသပ်ပါတယ်
။အကြောင်းရင်းကတော့အများကြီးရှိပေမဲ့တခုကတိုင်းပြည်ကောင်းဆောင်ကလည်းပေါ်အာဏာမရှိနေလို့ပြဿနာတစ်ခုပါ။ဒီနေ့တိုင်းပြည်ကိုထိန်းချုပ်နိုင်တဲ့အာဏာတစ်ခုကတတ်မတော်မှာရှိနေစေဖြစ်နေလို့ဖြစ်ရတဲ့အကြောင်းပါ။နောက်ကိုစားပြုမှုပေါ့ကျွန်တော်တိုင်းရင်းသားတွေဆိုရင်ကိုစားပြုမှုနဲ့ပတ်သက်မှာလည်းတကယ်ကိုစားပြုတဲ့လူဘယ်သူလဲပဲတခြားကျွန်တော်အစိုးရဆိုရင်လည်းတကယ်အာဏာရက်ကိုကိုစားပြုနေတာဘယ်သူကကိုစားပြုနေတာဟာလဲဆိုတော့အဲ့ဒါရှိသေးတာပြအဒေါ်ဆန်းစုကြည်ကတော့တိုင်းရင်းဒီပြည်သူလူထုတွေထပ်မံပါဝင်ဖို့အရေးကြီးတဲ့စကမ်းတာပြောပါတယ်အဲ့ဒါကိုကျွန်တော်ကတော့တခုကတော့အမြင်သဘောထားနဲ့ပြောတော့တိုင်းဒီပြည်သူလူထုကဘယ်သူကိုရွေးချယ်ခဲ့လဲပေါ့နော်သူတို့ကိုစားပြုဖို့အတွက်ဒါဆိုလုံခဲ့တဲ့ဒီခက်အများကြီးပေါ့နော် 农村的那种，你还有七十七片片的果菜超片片的雪花要片片，你那从原告不会搞那嘛要，比如要得给我照照那个没背开了呀，得给现在阿代到底细细没背开，你门对的苦多住啊，你别了，多放出去，俺娘的也做要吃穷咯，然后得给林奶奶走路，然后啊东差的嘛。
三文皮哈，这场国家国债比例又高不嘛？二三年的，相当于咱们 democracy 破解国国债比例，满手没啥那个又高的苗看个的，六多嘛好得五吧？你们那个也那些年年也批钱，苦路讲讲你呀了哈，这个阿那系列独立也得保持的，嘛把嘞对批得路标吧嘞？
你给啥多一家的嘞？喏，你帮我抄写着喏，你帮我抄写着批来嘞，给啥嘛？先你了，十万多，一个的卡奖先，这边吧，起来说，还有的卡奖先，还有给点先，别的我讲咯。那个先你来给啥？你收收网路他鱼，那个这个啥？给点先，路了的卡奖先的路不嘛，大问题了我讲咯。那路还出家吧？路啥从标王的时候先，啥个嘞？先你来给啥？收网路他的路嘛，大问题都没，还有不过没。先没钱，哎，你破事啊，没先没钱咯。第三啦，我比如说家吧，就看伢，第三都把我后头路标家吧，就看伢。我说我那这个把我干他的路啊，都也都跑了，标来骗嘛嘞，这个啥标来嘛都叫那有啥吧嘞？那岔路也弄你了，阿龙啊，你不会钻墓地里嘞？都是来哎你。
ဒီပါရောက်မြန်မာနိုင်ငံသားတွေပြည်တော်ပြန်ခွင့်ရရှိရေးညဉ့်ညံရေးဆွေးနွေးမှုမှာအမျိုးသမီးတွေပါဝင်နိုင်ရေးစတဲ့ကိစ္စရပ်တွေကိုလည်းဒေါ်ဆန်းစုကြည်ကမြန်မာနိုင်ငံသားတွေနဲ့တွေ့ဆုံတဲ့အချိန်မှာပြောကြားခဲ့ပြီးဆွေးနွေးဝင်ကြီးချုပ်စတီဖန်လိုဗီယန်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့ရခိုင်ပြည်ပခန့်နဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်ရေးကောင်